ဗင်နီဇွဲလားသမ္မတဦးကုချာဗစ်ဟာအချိန်တော်ကြာကင်ဆာရောဂါခံစားခဲ့ရတဲ့နောက်ဒီဗင်နီဇွဲလားနိုင်ငံရဲ့အင်ကာနီမနေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။ဦးကုချာဗစ်ကွယ်လွန်သွားပြီဆိုတာကိုဗင်နီဇွဲလားအစိုးရပိုင်းရုတ်တံကနေပြီးတော့အင်ကာနီကဒုတိယသမ္မတနီကိုလတ်မူဂျူရိုကကြေညာသွားပါတယ်။ဗင်နီဇွဲလားပြည်သူတွေအနေနဲ့ခွန်အားသက်တိပြသကြဖို့နဲ့ဒီမဟာခေါင်းဆောင်ကြီးရဲ့မျှော်မှန်းချက်တွေကိုညီညွတ်ညွတ်နဲ့အကောင့်ထဲပေါ်ကြဖို့ဆိုပြီးတော့ဒုတိယသမ္မတမူဂျူရိုကသူ့ရဲ့ပြည်သူတွေကိုတိုက်တွန်းပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ Chavez ဟာကင်ဆာရောဂါနဲ့ကျူးပါမှကုသမှုခံရပြီးတော့ပြီးခဲ့တဲ့လတုန်းကပဲမြို့တော် Caracas ကိုပြန်ရောက်လာခဲ့တာပါ။အဲ့ဒီ Caracas ကစစ်ဆေးရုံမှာပဲ chemotherapy ကုသမှုခံခဲ့ပြီးတဲ့နောက်ပြင်းပြင်းထန်ထန်ယောဂပူရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Mr. Chavez ဟာသူ့ရဲ့တင်မဆုံမှာကင်ဆာရောဂါဖြစ်ခဲ့တာပါ။ဒီဇင်ဘာလကလေးကသူဟာလူမြင်ကွင်းကနေပျောက်နေခဲ့ပြီးတော့ဇန်နဝါရီလသမရဖြစ်တဲ့နောက်သက်တမ်းကျန်းသက်စာဆူရတာကိုလည်းမတက်ရောက်နိုင်ခဲ့ပါဘူး။သမရ Chavezကိုဒီဗင်နီဇွဲလားရန်သူတွေကကင်ဆာရောဂါနဲ့တိုက်ခိုက်လုံခြံလိုက်တာဖြစ်တယ်လို့ဒုတိယသမ္မတမာဒူရိုကဆွဆွဲပါတယ်။ဒါပေမဲ့လည်းဘယ်လိုမျိုးတိုက်ခိုက်ခံရလဲဆိုတာတော့မပြောပါဘူး။တစ်ချိန်တည်းမှာပဲဗင်နီဇွဲလားမှာရှိတဲ့အမေရိကန်တန်တမာနှစ်ဦးကိုဗင်နီဇွဲလားကမနစ်အင်ကာနေကနှင်ထုတ်ပါတယ်။သူတို့ဟာစစ်တပ်အရာရှိတွေနဲ့တွေ့ဆုံပြီးတော့တိုင်းပြည်မငြိမ်မသက်ဖြစ်အောင်လုပ်ဖို့ကြံရတာကြောင့်ဖြစ်တယ်ဆိုပြီးတော့ဗင်နီဇွဲလားအာဏာပိုင်တွေကဆွဆွဲပါတယ်။နှင်ထုတ်ခံခဲ့ရတဲ့အမေရိကန်တန်တမာနှစ်ဦးကတော့စစ်တပ်အဖြစ်နဲ့တာဝန်ကျနေတဲ့အမေရိကန်လေးတပ်ကအရာရှိတွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဌာနကတော့တစုံတရာမှတ်ချက်ပေးတာမရှိပေမဲ့ဒီအရာရှိနှစ်ဦးဟာအခုဗင်နီဇွဲလားနိုင်ငံကနေပြီးတော့ထွက်ခွာလာရတယ်ဆိုတာကိုတော့အတည်ပြုထားပါတယ်